မလေးရှားနိုင်ငံကတရားမဝင်နိုင်ငံသားအလို့သမားတွေကိုဇူလိုင်၁ရက်စနေနေ့ကစတင်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်ချပိုက်စိတ်တိုက်ရှာဖွေဖမ်းဆီးနေတာမှာမြန်မာအလို့သမားအများပြအဖမ်းခံခဲ့ရပါတယ်။စနေနေ့ညသကောင်ရံအထိမလေးရှားလာဝကအမှုတန်းတွေကစစ်စင်ရေးတစ်ခုတစ်ဖွဲ့လိုက်လံဖမ်းဆီးနေတာကိုလည်းလူမှုကွန်ရက်မီဒီယာကဗီဒီယိုဖိုင်တွေမှာတွေ့ရပါတယ်။ဖီရက်ခရိုင်မှာမလေးလာဝကကစနေနေ့မွန်းလွဲပိုင်းအထိအစားအသောက်စရုံတစ်ခုနဲ့ဆောက်လုပ်ရေးလုပ်ငန်းငွေနေရာတစ်ခုတို့ကိုဝင်ရောက်ဖမ်းဆီးရမှာတရားမဝင်အလို့သမား40ဖမ်းမိခဲ့ပြီးအဲ့ဒီတည်းမှာမြန်မာနိုင်ငံသားက23ဦးအင်ဒိုနီးရှား9ဦးဘင်္ဂလားဒေ့ရှ်ဦးနဲ့နီပေါ်နိုင်ငံသား2ဦးတို့ပါဝင်ပါတယ်။ဆီလံကောပြည်နယ်တွေကဂျက်တီခရီးနဲ့ခပါဒေသတွေမှာမလေးလာဝကကစနေညသကောင်အချိန်ထိဝင်ရောက်စီးနှင်းဖမ်းဆီးရမှာတရားမဝင်နိုင်ငံသားအလို့သမား52ဦးဖမ်းမိခဲ့ပြီးအဲ့ဒီတည်းမှာမြန်မာ4ဦးပါဝင်တယ်လို့မလေးလာဝကညွှန်ချုပ်မူစတာဖာကပြောပါတယ်။အဲ့ဒီတကအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပြီးပရီဘောကနဲ့ပလတ်စတစ်ဆက်ယုံတွေမှာလုကြပါတယ်။တရားမဝင်အလို့သမားတွေကိုတရားဝင်အဖြစ်ငှားရမ်းနိုင်ဖို့အတွက်မလေးရှားအစိုးရကပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာနိုင်ငံသားအလို့သမားတွေအတွက်အလို့သမားမှတ်ပုံနဲ့ကပ်ပြားဤကတ်တွေကိုထုတ်ပေးခဲ့တာပါ။အဲ့ဒီကတ်လျှောက်ထားခွင့်ကိုဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်လို့ဇွန်လ1ရက်နေ့ကစပြီးဖမ်းဆီးမှုတွေလုပ်ရတာဖြစ်ကြောင်းမလေးလာဝကကပြောပါတယ်။